လေးစားရတဲ့ဘောတာရှင်နာရှင်ရှစ်လေးလုံးအေးတော်ပုံပြီးစစ်စိုးရရဲ့မတရားဖိနှိပ်မှုကြောင့်ចောင်းသားလူငယ်လေးတွေလက်နက်ကင်တော်နိုင်ရေးဆင်နွှဲဖို့နယ်စပ်တွေကိုထောင်နဲ့ချီပြီးထွက်ခွာသွားခဲ့ကြပါတယ်။တချို့ကတရားဝင်ဖွဲ့စည်းထားတဲ့ပါတီတွေရဲ့အလံတော်အောက်မှာကြီးကွယ်ရာရှာခဲ့ကြပါတယ်။ရှစ်လေးလုံးအေးတော်ပုံမှာစုံရဲစုရဲတိုက်ပွဲဝင်ခဲ့ကြတဲ့လူငယ်ចောင်းသားတွေနောက်ထပ်နေရာအစ်စ်တစ်ခုမှာစုံကြစုမိကြပြန်ပါတယ်။အဲ့ဒီနေရာကတော့အချင်းထောင်ပါ။အချင်းထောင်ထဲမှာပုံမှန်ဖြတ်တန်းရတဲ့နေ့စဉ်ဘဝကိုကိုထမိုးကအခုလိုပြောပြပါတယ်။ထောင်ထဲမှာအထူးသဖြင့်တိုက်ထဲမှာကျွန်တော်တို့အတွက်အချိန်အများကြီးရှိပါတယ်။မနေ့9နာရီထမင်္ဂလာချအခန်းထဲမှာကျမ်းမာရေးလေ့ကျင့်ခန်းလုပ်ရေချိုးဆင်းသမင်းစားနေ့လယ်တရေတမုံအိတ်တရားထိုင်သူကထိုင်စကားပြောသူကပြောညနေစာစတချင်းစုည9နာရီအိတ်အချိန်အားချိန်တွေများတော့စာဖတ်ခြင်းလာတယ်စဉ်းစားခြင်းလေ့လာခြင်းစိတ်တွေတားမနိုင်ထိတ်မနိုင်ဖြစ်လာတယ်ဒါပေမဲ့အာနာပိုင်ကစာဖတ်ခွင့်မပေးခဲ့ပါဘူးဒီအခါကျွန်တော်တို့ရဲ့အသက်ကြီးတဲ့လူကြီးတွေထံချင်းကပ်ပြီးသူတို့ဘဝအတွေ့အကြုံစာတွေကိုဖတ်ကြည့်ပါတယ်တချို့လူတွေကအတွေ့အကြုံကောင်းတွေရှိစွန့်လွတ်မှုလဲကြီးသူတို့ယုံကြည်ချက်တွေအပေါ်လေးလေးနက်နက်လဲရှိနိုင်ငံချစ်စိတ်လည်းမြင့်မြင့်မြတ်မြတ်ရှိကြပါတယ်။သူတို့တွေတဲကစာကောင်းတွေအများကြီးရခဲ့တာကိုဘဝမှာမမေ့နိုင်အောင်ပါပဲ။သူတို့တွေဟာကျွန်တော်တို့အတွက်စာကြည့်တိုက်ကောင်းကြီးပါပဲတဲ့။ဒါကြောင့်လဲနိုင်ငံရေးသမားကိုထောင်ကမွေးထုတ်ပေးခဲ့တာလို့အဖွားလူထုတော်မှာကပြောခဲ့တာပါ။ထောင်ဘက်တယောက်ရဲ့ပြန်လန်းဟာလွမ်းစရာတွေတနင်တဘိုးထမ်းလာရတယ်လို့ကိုထမိုးကဆိုပါတယ်။1993မှာကိုထမိုးထောင်ကပြန်လွတ်လာတော့ကျောင်းရှိရင်ကျောင်းသားရှိရတယ်ကျောင်းသားရှိရင်သက်မှတ်ကရှိရတယ်ဆိုပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသက်မှတ်ကများအဖွဲ့ချုပ်ယာယီကိုပြန်လည်ဖွဲ့စည်းတဲ့အခါအိုးဝေစောအမည်နဲ့ဘက္ကတာများအဖွဲ့ချုပ်ခေါင်းဆောင်မှုပိုင်းကိုတာဝန်ယူခဲ့ပါတယ်လူခွင့်ရေးဆိုင်ရာမဟာမင်းကြီးရိုးစိုးရိုးကိုတာမြမပြည်လာရောက်စင်မှာကျောင်းသားတွေနဲ့တွေ့ဖို့စီစဉ်ပေးခဲ့တာကဒလ NLD ဦးတင်မောင်ဝင်းနဲ့ဒေါ်တော်တော်ခင်မအေးတို့ပဲဖြစ်ပါတယ်။ကိုထမိုးကဦးဆောင်ပြီးတွေ့ခဲ့တာပါ။စကားပြန်ဂျပန်မာလေးကတဆင့်လက်ရှိမြန်မာနိုင်ငံအခြေအနေထောင်တွင်းအခြေအနေတွေနဲ့ကျောင်းသားတို့အခွင့်အရေးတွေကိုတင်ပြခဲ့ပါတယ်။နောက်ဆုံးအနေနဲ့ကိုထမိုးကိုဘာပြောချင်လဲလို့မေးခဲ့ပါတယ်။ကိုထမိုးကနောက်မြန်မာပြည်ဒီမိုကရေစီရတဲ့အခါကျရင်ခမရတို့နဲ့ပြန်တွေ့ပြီးကျွန်တော်တို့ကျောင်းသားတို့အခွင့်အရေးတွေကိုဂျပန်နိုင်ငံအပါအဝင်နိုင်ငံတကာကျောင်းသားတို့နဲ့အတူပူးပေါင်းဆောင်ရွက်ချင်ပါတယ်တဲ့ကျောင်းသားတို့အခွင့်အရေးကိုကျောင်းသားတို့အားလုံးကိုစားလူခွင့်ရေးဆိုင်ရာမဟာမင်းကြီးစီမှာတွေ့ဆုံတောင်းဆိုတဲ့အတွက်စစ်ထောက်လှမ်းရေးကကိုထမိုးကိုနေအိမ်မှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်ကိုထမိုးတယောက်ဘဝလုံခြုံမှုအတွက်မြစ်တာတရားတွေနဲ့လဲလှယ်ခဲ့ရပါတယ်သူတိတ်ချစ်တဲ့အမိမြမာပြည်ကြီးဒီကိုမောင်နှမတွေကိုထားခဲ့ပြီးလွတ်မြောက်နေမြေကိုတိမ့်ရှောင်ခဲ့ရပါတယ်ကိုထက်မိုးကတော်လှန်တဲ့ကြပြားဆရာတယောက်ပါကိုထက်မိုးကရဲဘော်ရဲဘက်စိတ်ရှိပြီးလူထုနဲ့တသားတည်းရှိတဲ့သူပါသူနဲ့အတူမြမပြည်ဒီမိုကရေစီတော်လှန်ရေးမှာလက်တွဲလုပ်ကင်သူများကကိုထက်မိုးကပြည်တွင်းနိုင်ငံရေးရောလက်နက်ကင်တော်လှန်ရေးမှာပါအားကိုးယုံကြည်ရတဲ့ခေါင်းဆောင်ဖြစ်တယ်လို့တညီတညွတ်ထဲပြောကြပါတယ်သူယုံကြည်ချက်ကိုဘဲတန်ဖိုးနဲ့မှချားရောက်မခံပဲယုံကြည်ရာကိုရဲရဲတွေးရဲရဲရေးရဲရဲလုခဲ့သူပါစံနမူနာပြသူ့ရဲကောင်းတူလေးဖြစ်ပါတယ်နောက်အဖစစ်အာဏာရှင်ရဲ့အချင်းထောင်ထဲမှာပေါင်းလောင်းတရိုးနဲ့တရမ်းပြည်နယ်တရိုးမှာတော်လှန်ရေးတာဝန်နဲ့ဖြတ်တန်းခဲ့သူသူ့ယုံကြည်ချက်အလံကိုမြဲမြံစွာစုပ်တိုင်ရင်စစ်အာဏာရှင်ကိုအသက်ပေးဆန့်ကျင်သွားသူပါကိုကျိုးစွန့်လွတ်မှုမြောက်များစွာထဲမှာအသက်ကိုစွန့်နဲ့စွန့်လွတ်မှုကတော့တံပိုးမဖြတ်နိုင်တဲ့စွန့်လွတ်မှုပါပဲ။တော်လှန်ရေးထဲမှာယူနီဖောင်းဝင်ရင်တနက်ကင်ရင်မြေပြူကင်ခဲ့တဲ့ကျောင်းဆရာတယောက်လည်းဖြစ်ပါတယ်။တောင်နှန်းဒေသ၊နေဆက်ဒေသတွေမှာစစ်တပ်ကပေါ်တာဆွဲစက်ကြီးတောင်းနှိပ်စက်အဓမ္မကျင့်လို့ရွာပေါင်းရွာရှောင်နေရပြီးစာသင်ကန်းနဲ့ဝေးနေရတဲ့ဒေသခံတိုင်းရင်းသားပြည်သူကလေးတွေအတွက်ဘုံလံအမြောက်တန်းကြီးစံကြားကစာသင်ကန်းထဲမှာတော်လှန်ရေးသမားတစ်ဖြစ်လဲကျောင်းဆရာတယောက်အဖြစ်လူထုအတွက်ကိုထမိုးရှင်သန်လှုပ်ရှားခဲ့ပါတယ ထမိုးကလူတို့တိုက်ပွဲနဲ့လက်နက်ကင်တော်လှန်ရေးကိုပေါင်းဆက်အောင်ပွဲခံဖို့ယုံကြည်သူတစ်ယောက်လည်းဖြစ်ပါတယ်။လူသားပီပီမိသားစုဘဝကိုခုံမင်သူပါ။ကယန်းသူနော်ကူးနဲ့သူအိမ်အောင်ပြုတ်ခဲ့ပါတယ်။ခလေးမွေးရင်အိုးဝင်မိုးတို့ပေးမယ်လို့ဟိုတုန်းကကျမတို့ကိုပြောခဲ့ပေမဲ့တကယ်သမီးလေးမွေးလာတော့စုကြည်မိုးလို့ပေးခဲ့ပါတယ်။ตาရနွေးထွေးပျော်ရွှင်ချမ်းမြေ့တဲ့မိသားစုဘဝကိုနိုင်ငံရေးသမားတော်လှန်ရေးသမားကိုထမိုးမဖန်တီးနိုင်ခဲ့ပါဘူး2001အောက်တိုဘာ5ရက်ညနေ2နာရီခွဲမှာသမီးနဲ့ဇနီးကိုလွမ်းပြီးမိသေးကနှင်းစီဆိုတဲ့ကြပြကိုကိုထမိုးရေးခဲ့ပါတယ်ကိုထမိုးနဲ့ကျမအလှမ်းကွာဝေးသွားတဲ့နှစ်ပေါင်းများစွာမှာကိုထမိုးနှလုံးသွေးနဲ့ရေးခဲ့တဲ့ဒီကြပြကိုဖတ်ပြီးသူ့ရဲ့ခင်မုန်းဘဝဖခင်ဘဝနိုင်ငံရေးသမားတော်လှန်ရေးသမားဘဝကိုကျမကြေကြေကွဲကွဲခံစားလိုက်ရပါတယ်မိသေးကနှင်းစီငါရဲ့ကယောမလေးတမီးလက်ကိုဆွဲပါတန်လွင်ကိုကူးပါရွာကိုပြန်သွားပါလေဒီလိုပဲလေဒိုးဘဝတွေလဲနွေတဲကပန်းနွမ်းရင်ကလွမ်းရပြည်တွင်းစစ်တဲကမိသားစုဘဝရဲ့ပျော်ရွှင်ပွဲရာပြာတွေပြန်ဆက်ဒီလိုနဲ့မနှက်ပြန်တွေလဲတမီးဟာအနာကတ်အောင်ပွဲတစ္ဆာအမှန်တရားအားလုံးမှအရေးပါပါတယ်မေ့လိုက်ပါသင်္ကန်းစာနဲ့တကွအနိဋ္ဌာယုံတွေကျောင်းသားကတပုံဖြစ်တပုံကဖခင်ဖြစ်ငါတို့ရဲ့တက်ကြွတွေဟာတိုင်းပြည်တဲကရိုးမတောင်နှန်းကြီးတွေပါခြေတလန်းစာတောအုံခြုံစာလူသွားလန်းကလေးများဘတော်မှခြုံဖုံးမသွားတယ်လို့မျိုးပါရှင်ဝဲခွဲရမှုမှာမျော်လင့်နိုင်တာတွေတပုံတပင်ပြည်တွင်းစစ်မီးခရံနဲ့ရဲရဲလွမ်းရဲရဲလှမ်းချီပြည်တွင်းငိမ့်ချမ်းရေးမှပြီးမိသားစုအိမ်များစီမီးတဲကနှင်းစီတွေတောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်း